ာပါရှင်လွတ်လပ်တဲ့အာရှအသံ RFA 2024ခုနှစ်ဩဂတ်လ18ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာဝင်ပါထုံးပါရှင်ဒီနေ့ညအစီအစဉ်မှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အိမ်နီးချင်းနိုင်ငံတွေဝိုင်းကူဖို့တရုတ်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်တဲ့သတင်းနဲ့အတူဒဒဦးမြို့ကစစ်ကောင်စီစစ်ဆေးရေးဂိတ်ကနေအမျိုးသား140ကျော်ကိုစစ်မှုထမ်းဖို့ဖမ်းခေါ်သွားတဲ့အကြောင်းသတင်းဆောင်မတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်စစ်ပွဲတွေကြောင့်ဖျက်ဆီးခံနေရတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အိမ်နီးချင်းနိုင်ငံတွေအနေနဲ့ဝိုင်းဝန်းကူညီဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတောက်ကြနေကထိုင်းနဲ့လာအိုနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာပြောလိုက်ပါတယ်ဝမ်ယီကမြန်မာနိုင်ငံကအခြေအနေဟာစိုးရိမ်စရာဖြစ်နေပြီးအိမ်နီးချင်းနိုင်ငံတွေအနေနဲ့ပဋိပက္ခတွေကြောင့်ပျက်စီးနေတဲ့မြန်မာစီးပွားရေးနဲ့လူမှုအခြေအနေတွေကိုတိုးတက်အောင်ဆောင်ရွက်ပေးဖို့တိုက်တွန်းပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးကထိုင်းနိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာလဲတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအထောက်အကူပေးပြီးတော့ဒုက္ခနွန်တွေကနေရုန်းထွက်နိုင်အောင်ကြိုးပမ်းနေတယ်လို့ပြောခဲ့ပါတယ်။အိမ်နီးချင်းတွေကမြန်မာနိုင်ငံရဲ့ပြည်ထနာကိုတခြားသူတွေထက်ပိုနားလည်ပြီးတော့အဖြေရှာပေးနိုင်တယ်လို့သူကပြောလိုက်ပါတယ်ရှင်။မြန်မာပြည်တွင်းမှာနေရအနှံ့ရေကြီးခဲ့လို့လူဦးရေ၄သိန်းနီးပါးရေဘေးတင့်ခဲ့ပြီးလူသားချင်းစာနာမှုအခုအညီတွေပိုလိုလာခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဒီနေ့ပြောလိုက်ပါတယ်။တစ်ဖက်မှာလည်းလက်နက်ကင်ပဋိပက္ခတွေကြောင့်နေရဆုံးခွာမှုတွေဆက်ရှိနေတယ်လို့ဆိုပါတယ်။နေရဆုံးခွာရသူတွေဟာမိုးရသည်မှာတင့်တော်တဲ့အမိုးအကာတွေမရှိဘဲနေထိုင်နေကြရပါတယ်။ပြင်းထန်လာနေတဲ့ပဋိပက္ခသွာလာခွင့်ကန့်သတ်ချက်တွေဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလိုင်းမကောင်းတာတွေကိုမြန်မာပြည်သူတွေခံစားနေရတယ်လို့ထောက်ပြပါဗျ။နိုင်ငံတော်ဝန်ပြည်တွင်းနေရဆုံးခွာသူဦးရေ3တန်းခန့်ရှိတယ်လို့ UNOCHA ကထုတ်ပြန်ထားပါတယ်ရှင်။ရခိုင်ပြည်နယ်မောင်နှုံမြို့သိမ်းတိုက်ပွဲအတွင်းကဲထုတ်ပေးထားတဲ့စစ်ဘေးဒုက္ခသည် 2,000 နီးပါးရှိနေပြီးလက်ရှိမှာဒုက္ခသည်တွေအတွက်ဆေးဝါးအရေးပေါ်လိုအပ်နေတယ်လို့အရခတ်တတော် AA ကပြောပါတယ်ဒုက္ခသည်တွေဟာစစ်ဘေးနဲ့ရေဘေးကိုတပြိုင်နက်တည်းကြုံတွေ့နေရပြီးရေကြီးရရဲ့နောက်ဆက်တွဲဝမ်ယောဂါဖြစ်နေကြတယ်လို့ပြောပါတယ်ဝမ်ယောဂါကြောင့်လူ9ဦးသေဆုံးခဲ့တယ်လို့ August 16ရက်နေ့မှာ AA ကထုတ်ပြန်ထားပါတယ်ရှင်စကိုင်းတိုင်းတပရင်းမြို့ပေါ်မှာဒီနေ့မနက်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်စကောင်စီတက်ကလေချောင်းကနေ9ကြိမ်ထပ်မနေဘုံကျဲခဲ့တယ်လို့ဒေတာကန်တွေကပြောပါတယ် MI35 တိုက်ခိုက်ရေးရဟတ်ယာဉ်နဲ့အနီးကပ်ပစ်ခတ်တိုက်ခိုက်နေတယ်လို့ဝိုင်းတွဲလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ် August 15ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်နေတာမှာဖုန်းလိုင်းတွေလည်းပြတ်တောက်နေပြီလို့ဒေတာကန်တွေကပြောပါတယ်တပရင်းနဲ့ကဲ့ရဲ့ရေဦးမျိုးဝော်ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကလည်းတပရင်းမျိုးကိုဥတီနေပြီးရေဦးမျိုးကကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီစစ်ကြောင်းကိုဂျားဖြတ်တိုက်ခိုက်တာတွေရှိနေတယ်လို့ပြောကြပါတယ်ရှင်။ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေပဲခူးတိုင်းကြောက်ကြီးမျိုးနယ်နဲ့ကရင်ပြည်နယ်ကော့ဂရိတ်မျိုးနယ်တွေမှာ August 9ရက်နေ့ကနေ14ရက်နေ့အထိစစ်ကောင်စီတပ်ရဲ့ droneလက်နက်ကြီးပစ်ခတ်မှုတွေကြောင့်ကိုလသားအွယ်ကလေးတဦးသေဆုံးပြီးတော့၈ဦးထဏ်ရာရခဲ့ပါတယ်။ဖုန်ကြီးကျောင်းစာတင်ကျောင်းနဲ့ဆေးရုံအပါအဝင်လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ KNU ကပြောထားပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။အာနာစတိန်ချိန်ကနေအခုအထိစက်ကောင်စီဟာအဲဇင်းစစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပြည်သူတွေကိုနေအိမ်တွေထဲထိလိုက်လံဖမ်းဆီးနေပါဗျ။နိုင်ငံသားအခွင့်အရေးလူအခွင့်အရေးချိုးဖောက်ပြထန်းထားတဲ့အဲဇင်းဥတွေအကြောင်းကျွန်မဆက်ပြီးတော့ပြောပြပါမယ်ရှင်။အဲဇင်းဥတွေဟာအာနာသိန်းစက်ကောင်စီလက်ထက်မှာပြည်သူတွေအပေါ်ထင်ရှားဆိုင်ရိုင်းနှက်ဖမ်းဆီးခွင့်ငွေညှက်ခွင့်ပေးထားတဲ့လက်နက်တစ်ခုဖြစ်နေပါဗျ။ သင်ဟာမြမပြည်မှာနေထိုင်သူတဦးဖြစ်မယ်ဆိုရင်အဲစင်းမတိုင်မဲနဲ့ကိုယ့်အိမ်ကနေတခြားအိမ်ကိုညှိအိတ်သွားခွင့်မရှိပါဘူ
းဒီလူတယောက်ရဲ့အိမ်ညက်ပဲလာပြီးတော့မနေ့ကနေတကယ်ရဲ့ပေါ်ကြီးဖြစ်ပြတဲ့အကုန်လုံးကအိမ်သားတွေထွက်ပြီးတော့သူတို့ရှိမှတန်းစီရတယ်ဗျာဆွေးနေရတယ်မဟုတ်ဘူးအိမ်ငယ်ငယ်နေတယ်ဒီဖြစ်သေးတာမျိုးရှိတယ
်အနာသိန်းစကောင်စီဟာအဲစင်းဥပဒေကိုအသုံးချပြီးတော့အကြမ်းမဖက်အာဏာဖီဆန်ရေးလူမှုလှုပ်ရှားမှုစီရီယံဝန်ထမ်းတွေနဲ့အာဏာသိမ်းတာကိုကန့်ကွက်ကြသူတွေကိုဖမ်းဆီးခဲ့ပါတယ်စစ်မှုထမ်းဥပဒေနဲ့လူငယ်တွေကိုအထမလူသက်စုဆောင်ချိန်မှာလဲနေအိမ်တွေတည်းထိလိုက်ဖမ်းဖို့ဒီဥပဒေကိုအသုံးချခဲ့ပါတယ်ဩဂတ်စ်လပထမပတ်အတွင်းရခိုင်ပြည်နယ်စစ်ထွေမျိုးကအဖြစ်ပြက်တစ်ခုမှဆိုရင
်မိမယောက်ျားအလုံးဖမ်းသွားတယ်လူယောက်80လောက်ရှိမယ်ညချိန်ဖမ်းသွားတာပါတကားဖွင့်တာနောက်ကျလို့ဆိုပြီးရှင်ဘက်ကိုတနက်တည်းနဲ့အထူးခံရတာလည်းရှိတယ်
။အာနာသိမ့်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံကိုရောက်သွားတဲ့စီဒီယံဘိုဂျီလင်းထက်အောင်ကမြန်မာပြည်နဲ့တောင်ကိုရီးယားရဲ့လွတ်လပ်စွာသွာလာခွင့်အခြေအနေတွေကိုချိန်ထိုးပြပါတယ်
။တောင်ကိုရီးယားမှာဆိုရင်ဘာဧည့်သည်မှလည်းမရှိဘူး။ကျွန်တော်တို့ဗီဇာရှိထားတဲ့ဆိုတက်တန်းရှိနေတဲ့ကာလအတွင်းမှာဘယ်နေရာကိုမှအချိန်မရွေးသွာလာလို့ရတာကျွန်တော်တို့ကြောက်စရာဆိုတာဘာမှမရှိဘူး။
မြန်မာပြည်မှာတော့အစင်းစစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာပိုင်တွေကကိုယ့်အိမ်တကားကိုအချိန်မြွေးလာခောက်ခွင့်နဲ့ဖမ်းဆီးခွင့်ကိုအင်္ဂလိပ်ကိုလိုနီခေတ်1900ခုနှစ်ကလေးကရထားခဲ့ပါတယ်။လူခွင့်ရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့အစင်းဥပဒေကို NLD အစိုးရလက်ထက်2016ခုနှစ်မှာဖျက်သိမ်းခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီး2021ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာဒါကိုပြန်အသက်သွင်းခဲ့ပါတယ်။
အဲစီမတိုင်ပဲနဲ့နေတာတွေ့ရင်အိမ်ရှင်ရောဧည့်သည်ရောထောင်ချအဲစီဥပဒေအမိတက်ထားသောစစ်အာဏာရှင်တည်မြဲရေးအတွက်ထောက်လန်းရေးကအသုံးချနေတဲ့ရန်နေရာကြီးဥပဒေဖြစ်တယ်
အဲစင်းတိုင်ဖို့ပြက်ကွက်ရင်ဥရေရအများဆုံးငွေတန်းသတောင်းပေးဆောင်ရပါမယ်ပေးဆောင်မှုပြက်ကွက်မယ်ဆိုရင်တော့အများဆုံးထောင်နဲ့ခုနှစ်ရက်ကြာခံရနိုင်ပါတယ်ဒါပေမဲ့ဒီလောက်နဲ့မပြီးပဲဒီဥပဒေကိုအကြောင်းပြညာနဲ့တကောင်နေအိမ်တွေတဲကိုဝင်ဆက်ဖမ်းချင်သူတွေကိုဖမ်းခေါ်ပြီးနောက်မှာတော့တခြားပုံမှန်တွေတက်ပြီးတော့ထောင်တန်းနှစ်ရှည်ချတာတွေအထိပါစစ်ကောင်စီကလှုပ်ဆောင်နေပါတယ်ရှင် RFA ကိုကြည့်ရှုနေရတာပါရှင်မန္တလေးတိုင်းတတဦးမြို့အဝင်စစ်စရေးဂိတ်မှာဩဂတ်လ16ရက်နေ့မနေ့ကစစ်ကောင်စီကလမ်းသွားလမ်းလာတွေကိုစစ်ဆေးပြီးတော့အမျိုးသား140ကျော်ကိုစစ်မှုထမ်းဖို့ဖမ်းဆီးခဲ့ပါတယ်အပြည့်အစုံကိုကိုရဲစီသူကတင်ပြပါမယ်ရှင
်။မန္တလေးမြို့နယ်စေမိုင်ကန်ဝေးတဲ့တတဦးမြို့မှာဩဂတ်လ16ရက်နေ့ကစစ်ကောင်စီတပ်စစ်ဆေးကိတ်ကနေအမျိုးသား140ကျော်ကစစ်မှုထမ်းဖို့ဖမ်းဆီးခေါ်ဆောင်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တတဦးမြို့အနောက်ဘက်အထွတ်တတဦးမြို့သားလမ်းမှာရှိတဲ့စစ်ကောင်စီတပ်ကနေမနက်စောပိုင်း9နာရီခန့်ကစလို့လမ်းသွားလမ်းလာတွေကိုစစ်ဆေးမြင်မြန်ပြီးအဲ့ဒီထဲကလူငယ်လူရွယ်အမျိုးသားတွေကိုရွေးချယ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခံရသူအများစုဟာတတဦးမြို့နယ်အနောက်ချမ်းရွာတွေကဖြစ်ပြီးမန္တလေးမြို့ပေါ်ကိုတွားရောက်အလုပ်လုပ်ကြတဲ့ကုမ္ပဏီဝန်ထမ်းတွေနဲ့နေစားအလုပ်သမားအများစုပါဝင်တယ်လို့ဒီဖြစ်ရပ်ကိုမျက်မြင်တွေ့ရှိသူတဦးက RFA ကိုပြောပါတယ
်
ဖမ်းဆီးခံရသူတွေကိုတတဦးမြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးထဲကိုအရင်ဆုံးခေါ်ဆောင်ခဲ့ပြီးစစ်မှုထမ်းစီရင်အချက်အလက်တွေနဲ့တိုက်ဆိုင်စစ်ဆေးခဲ့တယ်လို့ဆိုပါတယ်။ပြည်သူစစ်မှုထမ်းဥပဒေတတ်မှတ်ချက်နဲ့မကန့်ညီတဲ့လူတို့ကိုစစ်ကောင်စီတပ်ကပြန်လွတ်ပေးခဲ့ပေမဲ့ပြန်လွတ်တဲ့လူအရေအတွက်အတိအကျကိုမသိရသေးပါဘူး။ဖမ်းဆီးခံရသူတွေကကြောင်းတက်နေတဲ့လူငယ်တွေနဲ့အသက်မပြည့်သေးသူတို့ကိုတော့မိသားစုကတွားရောက်စုံစမ်းပြီးအထောက်အထားပြနိုင်တဲ့အတွက်ပြန်လွတ်ပေးခဲ့တယ်လို့ပြန်လွတ်လာသူလူငယ်တဦးရဲ့ဖခင်ကပြောပါတယ်
။ဘာလို့လဲဆိုတော့ကျွန်တော်ကအတော့ပြေးလို့မရဘူးဗျာ။အဲကျွန်တော်တို့ကဒီမှာအင်တော်ရပြေးလိုက်ကြတယ်။အင်တော်ရရဲမှာစောင်းသားဖြစ်နေတဲ့ရင်ပြန်လွတ်ပေးတယ်။သူတို့အသက်မီတဲ့ဘာညာရှင်ခေါ်ရမယ်။မနေ့ရှင်းကြတဲ့ကလေးတွေကားပေါ်တည်ပြီးကားတွေချက်သွားပြီးရှင်မှာအနာလာရင်လည်းဘာသူများဒီခုနှစ်ယောက်ရှိတော့ရှိတယ်ပြန်လွတ်ပေးလိုက်တာ။အမေမကလည်းမတောင်းပါဘူးဗျာ။ကိုသားလည်းအဲ့လိုမျိုးလည်းလွတ်လာအောင်တော့အားကြတော့ဘုရားတွေလည်းအခုခံရမလို့ဆိုတော့
မနေ့ကညနေပိုင်းမှာတော့ဖမ်းဆီးခံရသူတွေကိုစင့်ကင်မျိုးတွေကဘယ်လင်းအချင်းဦးစီးဌာနကိုကားတွေနဲ့တင်ပြီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘူအဖွဲ့ဥက္ကဋ္ဌရုံးကို RFA ကဆက်သွယ်မေးမြန်းတဲ့အခါဒီနေ့ဟာရုံးပိတ်ရက်ဖြစ်လို့ တာဝန်ယူဖြေကြားပေးမဲ့သူမရှိတာကြောင့်တနင်္လာနေ့မှသာပြန်လည်ဆက်သွယ်ဖို့ပြောဆိုပါတယ်။စစ်မှုထမ်းတနန်းစင်တွေကိုရှေ့တန်းစစ်မျက်နှာတွေကိုပို့ဆောင်နေတယ်ဆိုတဲ့သတင်းတွေကြောင့်စစ်မှုထမ်းစင်မှာပါဝင်သူတွေဟာပြည်ပကိုထွက်ခွာတာအပြင်ဤမျိုးစုံနဲ့တင်းရှောင်နေကြတာပါ။ရန်ကုန်တိုင်းကော်မှုမြို့နယ်ကစစ်မှုထမ်းအမှတ်စဉ်၁တင်းနှန်းစင်လူငယ်တို့လည်းရှမ်းပြည်နယ်မြောက်ပိုင်းကရှေ့တန်းစစ်မျက်နှာကိုပို့ဆောင်ခံခဲ့ရပြီးဇူလိုင်30ရက်နေ့ကလာရှိုးတိုက်ပွဲမှာတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့အတွင်းဩဂတ်လ10ရက်ဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းတင်းနှန်းစင်တို့ကိုစစ်တုံးမှန်းဖြင့်ဖမ်းမိခဲ့တယ်လို့ပို့အမျိုးသားလူမျိုးရေးတပ်မတော် PNL ကထုတ်ပြန်ထားပါတယ်ခင်ဗျာ
။စစ်မှုထမ်းကြောင့်ပျက်စီးသွားတဲ့အနာဂတ်တွေပြုတ်ကွဲသွားတဲ့မိသားစုတွေရုံးကန်နေရတဲ့ဘဝတွေအကြောင်း RFK ကပြည့်ပြည့်စုံစုံပြောပြသွားပါမယ်။ကျွန်တော်စင်မုံးပါ
။ကျွန်တော်မန်ယူပါ။ကျွန်တော်ကကြောင်းဆရာပါ။ဒါကစစ်မှုထမ်းဥပဒေနဲ့ထွက်ပြေးခဲ့သူ၃ယောက်ဖန်တီးထားတဲ့ရေဇံလမ်းပါ
။ဒါကို RFK ရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ်။
စစ်မှုထမ်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ဖွင့်ကျင်နေဆိုရင် RFK ရဲ့ Signal နဲ့ Viber နံပါတ်အပေါင်း1-2-3-5-0-1-1-1ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ်။
ဒီဇာတ်လမ်းဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေမှာပါခင်ဗျာ
အခုနောက်ဆုံးအနေနဲ့ ERR တိုင်းမှာအစဉ်အကြောင်းပြပြီးအုတ်ချုပ်ရမှုတွေကငွေညှစ်နေတဲ့အကြောင်းအပါဝင်မလေးရှားနိုင်ငံကိုတရားမဝင်ရောက်သွားတဲ့ CDN ចောင်းသားတစ်ယောက်ရဲ့ RFA ထံပေးပို့လာတဲ့စာတွေကိုမဆန်မော့အောင်တင်ပြပါမယ်ရှင်
မင်္ဂလာပါ RFA ပေးစာပြန်စာစီစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်စီစဉ်မှာ AR တိုင်းကပေးစာကိုအရင်ဆုံးတင်ပြချင်ပါတယ်ကျွန်တော်ကမကွေးတိုင်းဇာတိဖြစ်ပေမဲ့အခု AR တိုင်းမြောင်းမြမြို့နယ်မှာအလုပ်လုပ်ပြီးနေနေပါတယ်တဲ့တလတခါဧည့်စင်တိုင်ရပြီးရက်ကြော်တာဖြစ်ဖြစ်ဧည့်စင်မတိုင်ဖြစ်တာပဲဖြစ်ဖြစ်ဒဏ်ငွေ1000နဲ့ထောင်နှံတလချမယ်လို့ရက်ွက်အုပ်ချုပ်မှုတွေကချင်းချောက်နေပါတယ် RFA ရေတခါတခါဧည့်စင်တိုင်ရင်လည်းငွေ1000ပေးရပါတယ်ဒါရင်မကပဲစစ်မှုထမ်းပါသွားသူတွေရဲ့ကြံခဲ့တဲ့မိသားစုတွေကိုထောက်ပံ့ဖို့ဆိုပြီး3လတခါငွေ9000စီကောက်မယ်လို့လည်းပြောပါတယ်တဲ့ကျွန်တော်တို့ခံစားနေရတာကိုအများပြည်သူသိရှိအောင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးစီရီယန်ចောင်းသားတယောက်ရဲ့ပေးစာကိုတင်ပြပါမယ်မင်္ဂလာပါ RFA ရေကျွန်တော်ကပညာရေးကောလိပ်နောက်ဆုံးနှစ်စီရီယန်ចောင်းသားတယောက်ပါစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းတိုင်းပြည်အခြေအနေမငြိမ်မသက်ဖြစ်လာတော့မလေးရှားနိုင်ငံကိုထွက်လာခဲ့ပါတယ်တဲ့လက်ရှိမှာမလေးရှားမှာတရားမဝင်နေထိုင်ပြီးအလုပ်ကင်မရှိတဲ့အပြင်မြမပွဲစားတွေလိမ့်လည်ခံရပြီးအလုပ်မရှိစားစရာမရှိနေစရာမရှိပဲတငယ်ချင်းတွေစီမှာနေနေရပါတယ် RFA ရေမတရားသဖြင့်အာဏာသိမ်းတာကိုလက်မခံလို့ CDN လုတ်ပြီးတိုင်းပြည်ကနေထွက်ခဲ့တာကိုနောင်တမရပါဘူးတဲ့ဒါပေမဲ့တိုင်းပြည်မကောင်းလို့ပြပထွက်လာသူတွေကိုအလုတ်ရှာပေးတဲ့ပွဲစားတွေကတရက်ကိုစက်ယုံကမလင်းငွေရင်းကစ်120ပေးရင်တော့သူတို့က80ပဲကျွန်တော်တို့ကိုပြန်ပေးပါတယ်တဲ့ကိုတိုင်းပြည်မှာအဆင်မပြေလို့သူများနိုင်ငံမှာဒုက္ခရောက်ခံပြီးလာနေတာတော့ကိုလူမျိုးအချင်းချင်းခေါင်းပုံဖြတ်နေပါတယ် RFA ရေဒါကိုအများသိအောင်ပြောပေးပါဆိုပြီးပေးပို့လာတာပါရှင်အခုတကတင်ပြချင်တာကရခိုင်ပြည်နယ်ပေါတော်မြို့နယ်ကပေးစာပါမင်္ဂလာပါ RFA ရေအရခတက်တော်အေးထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်ကတက်ချိုချေးရွာမှာအေခံထားတဲ့ချေးရွာအုပ်ချုပ်ရေးအဖွဲ့တွေကစစ်ပေးဒုက္ခသည်တွေကိုလူမှုကူညီတဲ့အဖွဲ့တွေထောက်ပံ့တဲ့ငွေတွေကနေအမျက်ရှာပြီးအလွဲသုံးစားလုပ်နေပါတယ်တဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကချေးရွာတွေထဲမှာစစ်ပေးဒုက္ခသည်စင်းတွေကောက်နေတော့ချေးရွာဥက္ကဋ္ဌဆိုသူကလူစင်းပို့ထည့်ပြီးငွေတွေကိုပို့ယူပါတယ်တဲ့စစ်ပေးရှောင်နေရတဲ့အထဲမပါတဲ့သူ့ရဲ့မိသားစုဆွေမျိုးစင်းတွေလည်းစစ်ရှောင်စင်းနဲ့ထည့်ပြီးငွေတွေထုတ်ယူနေပါတယ် RFA ရေကျေးရွာအုပ်ချုပ်ရေးအဖွဲ့တွေကဒီလိုမျိုးထောက်ပံ့ငွေတွေကိုအပိုထုတ်ယူနေတာသိန်း10နဲ့ချီရနေကြပါတယ်ဒီလိုဖြစ်ပျက်နေတာတွေကို A ရဲ့သက်ဆိုင်ရာနယ်မြေတာဝန်ရှိသူတွေကစစ်ဆေးအရေးယူပွေးဖို့တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာပါတယ်ရှင်ဒီဘက်အစီအစဉ်ကိုတော့ဒီလောက်ပဲရနာပါစေနောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်ပါမို့စောင့်မျှော်ရှုစားပါအောင်ရှင်
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်